အီရန်မှာရှိတဲ့အမေရိကန်စစ်ခန်းတွေအီရန်ဘက်ကပစ်လွတ်တဲ့ဒုံးကျည်တွေနဲ့တိုက်ခိုက်ခံရပြီးဗုဒ္ဓဖူးနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြည်သူတွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်။အီရန်အပေါ်စီးပွားရေးပိတ်ဆို့မှုအသစ်တွေချမှတ်သွားမှာဖြစ်တယ်လို့နေတိုးမဟာမိတ်တွေရဲ့အခန်းကဏ္ဍကိုအရှိအလေပိုင်းဒေတာတွင်မြင့်တင်ဖို့ကိုလည်းသမ္မတထရန့်ကတိုက်တွန်းလိုက်ပါတယ်။ဒီလိုပြောတာဟာအီရန်တပ်မှုကြီးတယောက်ကိုအမေရိကန်ကဒရုန်းနဲ့တိုက်ခိုက်တပ်ဖြတ်ပြီးမြင့်တက်လာနေတဲ့နှစ်နိုင်ငံဆက်ဆံရေးတင်းမာမှုကိုရှော့ချဖို့စ조사မှုတည်ရလို့လည်းအများကယူဆကြပါတယ်။ VOA ရဲ့အင်ဖြူရောသတင်းတောက်ပက်စီဝါဒကူဆာရာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကဆက်ပြီးပြောပြမှာပါရှင်။
အင်ဖြူတော်ကနေတနင်္ဂနွေလုံးကိုမွေးချတဲ့သူ့ရဲ့မိန်ကောမှာသမ္မတထရမ့်ကအီရတ်မှာရှိတဲ့အမေရိကန်စစ်ကမ်းတွေတိုက်ခိုက်ခံရတာကိုသိပြီးအရေးမကြီးတဲ့အောင်လေတန်လျှော့ပြောဆိုလိုက်ပါတယ
် The American people should be extremely grateful and happy
အမေရိကန်ပြည်သူတွေအနေနဲ့ဝမ်းပန်းတသာနဲ့စိတ်သက်သာရာရကျေးဇူးတင်ရမှာကမနေ့ညကအီရန်ရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုမှာအမေရိကန်တရားမှထိခိုက်မှုမရှိတာပါပဲ
ဒီလိုတိတိတသာပဲတင်မာမှုတွေကိုရှော့ချဖို့သမ္မတထရမ့်ပြောဆိုလိုက်တဲ့အထက်စစ်ရေးအရာလက်တော့မပြန်ဘူးလို့ကြေညာတာလည်းပါဝင်ပါတယ်။တက္ကမှုအသစ်တွေသာချမှတ်မှာပါလို့သူကပြောပါတယ်။နောက်ဥရောပအင်အားကြီးနိုင်ငံတွေကိုလည်းနျူကလ িয়ার ကိစ္စ2015ခုနှစ်ကအီရန်နဲ့လက်မှတ်ရေးထိုးထားတဲ့သဘောတူစာချုပ်ကိုဆွန့်လွတ်ဖို့နဲ့အသစ်တစ်ခုရရှိဖို့စ조사ဖို့ကိုတိုက်တွန်းလိုက်သလိုအရှိလက်ပိုင်းဒေတာကိစ္စတွေမှာပုံပြီးပါဝင်ပတ်သက်ကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်
။ A deal with Iran.That makes the world a safer and more peaceful place. We must also make a deal that allows Iran to thrive.
ကျွန်တော်တို့ကဘာကြီးကိုပိုးပြီးလုံခြုံငြိမ်းချမ်းစေမဲ့သဘောတူညီချက်မျိုးရအောင်လုပ်ရပါမယ်။မဖော်ထုတ်မပြသနိုင်သေးတဲ့အီရန်ပြည်သူတွေရဲ့အလားအလာကောင်းတွေနဲ့အီရန်နိုင်ငံကြီးပွားတိုးတက်ရေးကိုအခွင့်ပေးမဲ့သဘောတူညီချက်မျိုးရဖို့လိုပါတယ
်။ American Siskan တွေကိုဒုံးကျည်နဲ့တိုက်ခိုက်အပြီးမှာတော့အီရန်နိုင်ငံကြီးဝန်ကြီး Javed Zarif ကအီရန်ရဲ့တိုက်ခတ်မှုဟာကိုကိုကိုကာကွယ်ရေးအတွက်လျော်ညီတဲ့တိုက်ခတ်မှုတစ်ခုဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကတော့အီရန်တပ်မှုကာဆမ်ဆူလေမနီတပ်ဖြတ်ခံရတာကိုကလဲစားချေလို့တဲ့အီရန်ရဲ့အန်တီမယီမန်ချက်ကအမေရိကန်တပ်တွေအားလုံးကိုဒေသရင်းကနှင်ထုတ်ဖို့အရေးပဲဖြစ်တယ်လို့ဆိုပါတယ်။အီရန်ဘုဂျိုဆူလေမနီကိုအမေရိကန်တို့ကအီရတ်ပိုင်နဲ့ဘက်ဒတ်မြို့ထဲမှာတုတ်တင်တာဖြစ်လို့ဒေါသထွက်နေတဲ့အီရတ်ပါလီမန်ကတော့အင်အား9200ရှိတဲ့အမေရိကန်တပ်တွေကိုအီရတ်နိုင်ငံတဲကနှင်ထုတ်ဖို့အရေးမဲ့ပြေးဆုံးဖြတ်ခဲ့ပါတယ်။ဒီလိုလုပ်ဖို့တကယ်ပြောလာလို့အမေရိကန်တပ်တွေအီရတ်ကနေအမြင်ကြီးကြီးလင်းလင်းနဲ့ထွက်ခွာရတာမျိုးမဟုတ်ဘူးဆိုရင်တော့အီရတ်အပေါ်ပြစ်ဒဏ်ခတ်ပိတ်ဆို့အရေးယူမယ်လို့သမ္မတထရမ့်ကပြန်လည်ချိန်ချောက်လိုက်ပါတယ်။သမ္မတထရမ့်ကသူ့ရဲ့မိန့်ခွန်းအပိတ်မှာတော့အီရန်ပြည်သူတွေနဲ့အီရန်နိုင်ငံအနာဂတ်လှပဖို့အမေရိကန်ပြည်ထောင်စုကလိုလားတယ်လို့ဆိုပါတယ
်။ To the people and leaders of Iran, we want you to have a future and a great future, one that you deserve.
အီရန်ကောင်းဆောင်များနဲ့အီရန်ပြည်သူများခင်ဗျာ။ခင်ဗျားတို့မှာအနာဂတ်ရှိဖို့နဲ့ခင်ဗျားတို့နဲ့ထိုက်တန်တဲ့ခန္ဓာကြီးကျယ်တဲ့အနာဂတ်ကိုရရှိစေဖို့ကျွန်တော်တို့လိုလားပါတယ်။အမိမြေမှာကြီးပွားတိုးတက်နေတယ်လို့ပြင်ပကကမ္ဘာနိုင်ငံတွေနဲ့လည်းတဟဆာတဖြစ်မဲ့အနာဂတ်မျိုးပါအမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းရေးလိုလားသူတွေအားလုံးနဲ့အတူငြိမ်းချမ်းရေးကိုနှစ်နှစ်ချိုက်ချိုက်ထွေးပွေ့ထားဖို့အသင့်ရှိနေပါတယ
်အီရတ်မှာရှိတဲ့အမေရိကန်စစ်စခန်းတစ်ခုကိုအီရန်ကဒုံးကျည်နဲ့တိုက်ခတ်တာကြောင့်ထိခိုက်သေးဆုံးမှုတော့တစ်စုံတရာမရှိခဲ့ပါဘူးဒီလိုအဆုံးရှုံးမရှိတာကပဲတင်းမာမှုတွေကိုနှိုင်းနှိုင်းချိန်ချိန်နဲ့ရှောင်ရှားနိုင်စေဖို့နဲ့တင်းမာမှုရော့ကျသွားအောင်လုပ်ဖို့သမ္မတထရမ့်အတွက်အခွင့်အရေးတရရရှိသွားစေနိုင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတချို့ကသုံးသပ်ကြပါတယ်ခင်ဗျာ